ကယားပြည်နယ်ဒီမော့ဆူမြို့နယ်ရှမ်းပြည်နယ်တောင်ပိုင်းမိုးပြဲမြို့မှာစစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်နေတဲ့အကြောင်းတင်ပြပေးပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါ။ကယားပြည်နယ်ဆက်ရှမ်းပြည်နယ်မိုးပြဲမြို့မှာဒီကနေ့မနေ့ပိုင်းနဲ့မနေ့ညနေပိုင်းမှာစစ်ကောင်စီတပ်ဖွဲ့နဲ့ဒေသခံပြည်သူကာကွယ်ရေးဖွဲ့ PDF တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့မိုးပြဲမြို့ခံသူကပြောပါတယ်။
မက်ပိုင်ကိုနိုင်ကမှာမက်ပိုင်ဖြစ်တယ်ဗျ PDN နဲ့စစ်ကောင်စီနဲ့မင်းညာညာတဲ့ပြကမှုတော့ PDF ကတော့ဆောင်ရည်ပြခဲ့တယ်နော်စစ်ကောင်စီကတော့လက်နေကြီးတွေနဲ့ပြင်းဆဲမှုတော့စစ်ကောင်စီလေးရကြတယ်လေးရတယ်ရတယ် PDF ကတော့ဒီလက်နေကြီးပိုင်းစားလေးတွေတိစားတာမရပါရှိတယ်
တရင်မျိုးရာကာကွယ်ရေးဖွဲ့ KNDF ပြန်ကြားရေးတာဝန်ရှိသူကလည်းမိုးပြဲမြို့မှာပြစ်ခတ်တက်ကတ်မှုဖြစ်ပွားတဲ့အကြောင်းအတည်ပြုပြောပါတယ်
။မိုးပြဲလည်းဒီနေ့လည်းပြင်နေကြရလို့ကျွန်တော်သိရပြီ။ဒါကြဆုံးမြေကျွန်တော်ပြောမှရှိဘူးဗျ
။မနေ့ကစွန်လ၄ရက်နေ့ညနေတိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ကောင်စီတပ်ကအနည်းဆုံး၄ဦးသေဆုံး၄ဦးတန်ရာရရှိခဲ့ပြီးမိုးပြဲ PDF ဘက်ကတော့အသေးစားတန်ရာရရှိသူ၂ဦးရှိခဲ့တယ်လို့မိုးပြဲ PDF ဘက်ကထုတ်ပြန်ခဲ့ပါတယ်။မနေ့ကတိုက်ပွဲတွင်စစ်ကောင်စီတပ်ကနေမိုးပြဲမြို့ခံတို့ချို့ကိုဖမ်းဆီးပြီးလူရာတိုင်းအကာပြုတ်လုခဲ့တယ်လို့လဲမိုးပြဲမြို့ခံတို့ကဆက်ပြောပါတယ်
။ရသား၃ရက်လာဒီတရားချောင်းမှာကုမီတဲ့ရသားကိုဖမ်းပြီးတော့ဒီစိုင်းကပ်ထားပါတော့။ဖားတော့ဒီဘေးအထက်ပြေးလို့မရပါတဲ့တန်ခမ်းရောက်လာမိုင်းနေတဲ့သူတို့ရဲ့မှလည်းဆင်းပြီးတော့စိုင်းကပ်ထားတာပါ။
ပြီးကြတဲ့မေလ23ရက်နေ့ကစပြီးတော့မိုးပြဲမြို့မှာစစ်ကောင်စီတပ်ဖွဲ့နဲ့ဒေသခံပြည်သူကာကွယ်ရေးဖွဲ့ PDF တို့ပြစ်ခတ်တပ်ကမ်းမှုဖြစ်ပွားနေတယ်လို့တောင်းနဲ့ချီတဲ့ဒေသခံတွေစစ်ပေးတိမ်းရှောင်နေရပါတယ်။တစက်ထဲမှာကြားပြည်နယ်တိမောဆူမြို့မှာလည်းဒီမနက်မှာပြစ်ခတ်တပ်ကမ်းမှုရှိနေတယ်လို့ဒရင်နေမြို့သားကာကွယ်ရေးဖွဲ့ KNDF ပြန်ကြားရေးတာဝန်ရှိသူတို့ကပြောပါတယ်။
ဒီနေ့တော့ဖိလက်တီကာရိုဘတ်ရိုရှိတော့ပေါ့ကျွန်တော်တို့ KNDF ပြစ်ခတ်တရားတော်တရားအားဖြင့်လိုက်ပေါ်တော့ငါခါမှာရန်သူဖဲတော့ဒီလိုစကားတွေကနေပြစ်ထွက်တယ်မင်းလည်းမတော့ကျွန်တော်တက်ပေါ်တော့မရှိတော့ဘူးလေ
ဒီမနေ့ပြစ်ကတ်မှုမှာလက်နဲ့ရည်တံကြောင့်ဒေသခံတွေရဲ့အင်ချင်ပျက်စီးမှုရှိခဲ့တယ်လို့တိမောဆူမြို့ခံတို့ကပြောပါတယ
်ဒီမောဆူတော့ပြည်နေတယ်တဲ့သူမနေ့ကတည်းကစပြည်နေတာနဲ့6မိုင်လည်းချတယ်ဒီမောဆူလည်းချတယ်6မိုင်ကျတော့ဟိုပျက်စီးမှုကောင်းများမယ်လက်နဲ့ကြီးနဲ့ဟိုပြစ်ခတ်တဲ့တောက်တဲ့အလူတော့ပြောလာတယ်
ပိုက်ပွဲတွင်လွိုင်ကော်မြို့ကနေအကူလက်နဲ့ကြီးနဲ့ပြစ်ခတ်နေတယ်လို့ဒီမော့ဆူမြို့ခံတိုင်းရင်းတစ်ခုနဲ့ရဲစခန်းတို့ကနေလက်နဲ့ကြီးနဲ့ပြစ်ခတ်နေမှုကြောင့်နေအိမ်၅လုံးပျက်စီးခဲ့တယ်လို့ဆိုပါတယ်ဒီမော့ဆူမြို့နယ်မှာမေလ23ရက်နေ့ကနေဒီကနေ့ထိစစ်ကောင်စီတပ်ဖွဲ့နဲ့ဒေသခံပြည်သူကာကွယ်ရေးဖွဲ့ PDF တို့ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားနေတာပါဒီမော့ဆူမြို့နယ်နဲ့မိုးပြဲမြို့မှာတိုက်ပွဲဖြစ်ပွားနေတာနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့လည်းမရခဲ့ပါဘူးလက်ရှိစစ်ကောင်စီတပ်တွေကိုခုခံတော်လှန်မှုပြင်းထန်နေတဲ့ကြားပြည်နယ်ဘက်ကိုစစ်အင်အားတွေတိုးဖြစ်လာတဲ့အချိန်ဒီမှာရှိနေတာပါမေလ23ရက်နေ့ကစပြီးဖြစ်ပေါ်ခဲ့တဲ့ပြစ်ခတ်တိုက်ခိုက်မှုကြောင့်ကြားပြည်နယ်လွိုင်ကော်မြို့နယ်ဒီမော့ဆူမြို့နယ်ဖရူဆူမြို့နယ်နဲ့ရှမ်းပြည်နယ်ဖဲခုံမိုးပြဲမြို့ဘက်မှာဒေသခံ 9,000 ကျော်စစ်ပေးတိမ်းရှောင်နေရပါတယ်လက်ရှိကြားပြည်နယ်တွင်ရင်ဝင်ထွက်သွားလာမှုကိုစစ်ကောင်စီတပ်ဘက်ကနေပိတ်ပင်ထားတာကြောင့်ဂုံစီစစ်စစ်မှုပြတ်တောက်နေပြီးဂုံစီနှုံးတွေအစမတန်မြင့်တက်လာနေပါတယ်ဒါအပြင်ရင်ဝင်ထွက်ပိတ်ပင်ထားမှုကြောင့်စစ်ရှောင်တွေအတွက်စာနာရိတ်ခါနဲ့စေဝါဝယ်ယူတည်ဆောက်မှုအပိုင်းမှာခက်ခဲနေတယ်လို့စစ်ရှောင်ကော်မတီဝင်တွေကပြောပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်